အစိုးရသည်အနေနဲ့ပြီးခဲ့တဲ့ရက်ပိုင်းကဖွဲ့စည်းပေးလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်မှနိုင်ငံတကာကပုဂ္ဂိုလ်တွေပါဝင်တာမို့ရခိုင်မျိုးသားပါတီကကန့်ကွက်လိုက်ပြီးတခြားနိုင်ငံရေးပါတီတချို့ကလည်းဒီကော်မရှင်ပေါ်မှာစိုးရိမ်မကင်းဖြစ်ကြောင်းပြောဆိုထားပါတယ်။ကုလသမဂ္ဂအထွေထွေအထွေမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်မဲ့ရခိုင်အကြံပေးကော်မရှင်မှနိုင်ငံတကာပုဂ္ဂိုလ်၃ဦးပြည်တွင်းကပုဂ္ဂိုလ်၆ဦးနဲ့ဖွဲ့စည်းထားတာပါ။သတင်းအပြည့်စုံကိုတော့ VOA သတင်းတော့မမြင့်ခိုင်ကတင်ပြပေးထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်မဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဖျက်သိမ်းပေးဖို့ရခိုင်မျိုးသားပါတီကတောင်းဆိုလိုက်ပါတယ်။ပြည်ခိုင်ဖြိုးပါတီနဲ့မျိုးသားဒီမိုကရေစီအင်အားစုပါတီ NDF တို့ကလည်းဒီကော်မရှင်ရဲ့ရည်တည်ချက်အပေါ်စိုးရိမ်ကြောင်းကော်မရှင်ရဲ့လှုပ်ဆောင်ချက်တွေအပေါ်စောင့်ကြည့်သွားမှာဖြစ်တဲ့အကြောင်းသဘောထားထုတ်ပြန်ထားပါတယ်။ဩဂတ်စ်လ24ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးကဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုနိုင်ငံတကာကပုဂ္ဂိုလ်တွေပါဝင်ဖွဲ့စည်းပေးထားတာကြောင့်ဒီကော်မရှင်အပေါ်ကန့်ကွက်ရခြင်းဖြစ်တယ်လို့ရခိုင်မျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌဒေါ်အင်းနုစိန်ကအခုလိုပြောပါတယ်
။ပြည်တွင်းကိစ္စကိုနိုင်ငံတကာကိစ္စလို့ပုံဖော်လိုက်တယ်ဆိုတဲ့အကြောင်းရင်းပြည်တွင်းကိစ္စကိုရှေ့ကလည်းပဲစုံစမ်းရေးကော်မရှင်တွေဖွဲ့ပြီးတော့အစီရင်ခံစာထုတ်ပြန်ပြီးတဲ့အစီရှိတယ်။အဲ့ဒီအစီရင်ခံစာပါလုပ်ငန်းစဉ်တွေအတိုင်းဆက်လက်ဆောင်ရွက်ဖို့အစားနိုင်ငံသားကပုဂ္ဂိုလ်၃ဦးဥက္ကဋ္ဌအပါဝင်ပေါ့နော်ဖွဲ့စည်းလိုက်တာကိုကျမတို့အနေနဲ့ဒီအနေဒေသခံနိုင်ငံသားတွေအနေနဲ့အခွင့်အရေးတွေကိုဖြည့်ပါလာနိုင်တဲ့နိုင်ငံတော်ရဲ့အစိုးရအာဏာကိုပါဖြည့်ပါရရောက်နိုင်တဲ့အနေအထားတွေရှိတယ်လို့သုံးသပ်တဲ့အတွက်ကျမတို့ကကြောက်ကြရတာဖြစ်ပါတယ်။အဓိကကတော့နိုင်ငံတကာကပုံကိုယ်တွေပါဝင်ပြီးတော့ပဲ့တာကိုကြိုက်တာပါ
။အစိုးရအသစ်အနေနဲ့ကော်မရှင်အသစ်ထပ်ဖွဲ့စရာမလိုပဲပြီးခဲ့တဲ့သမရဦးသိန်းစိန်အစိုးရလက်ထက်ရခိုင်ပြည်နယ်အရေးစုံစမ်းရေးကော်မရှင်ကထုတ်ပြန်ထားတဲ့အစီရင်ခံစာပေါ်အခြေခံပြီးရခိုင်ပြည်နယ်အရေးအဖြေရှာဖို့ပိုပြီးလိုအပ်တယ်လို့ဒေါ်အင်းနုစင်ကဆိုပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်မှာနိုင်ငံတကာကသူတွေပါဝင်ဖွဲ့စည်းပေးလိုက်တာဟာပြည်ရင်းရေးကိုနိုင်ငံတကာအရေးကိစ္စလို့ပုံဖော်ပြီးအမျိုးသားရေးနဲ့နိုင်ငံတော်လုံခြုံရေးကိစ္စကိုအလေးမထားဘူးလို့ပြည်ခိုင်ဖြိုးပါတီကစွပ်စွဲလိုက်ပြီးအမျိုးသားဒီမိုကရေစီအင်အားစုပါတီကလည်းအမျိုးသားအကျိုးစီးပွားကိုထိခိုက်မှာစိုးရိမ်ကြောင်းသဘောထားထုတ်ပြန်ထားတာပါ။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်နဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ရဲ့ဥက္ကဋ္ဌဦးခင်မောင်ဆွေကတော့အခုလိုပြောပါတယ်
။ဒီလိုကိစ္စမှာနိုင်ငံတကာပုဂ္ဂိုလ်တွေဟာနိုင်ငံတကာအဖွဲ့အစည်းကြီးကနေပြည်ထောင်စုလို့ခံပြောရနေပဲသွားလို့လေ့လာပါဆိုရင်တော့ကျွန်တော်တို့ပြောဝယ်ရအကြောင်းမရှိပါဘူး။အချို့ရှာအာဏာပိုင်နိုင်ငံတစ်ခုအထက်မှာရှိနေအချို့ရှာအာဏာပိုင်နဲ့အစိုးရတရက်ကနေပြီးတော့နိုင်ငံတကာပုဂ္ဂိုလ်တွေကိုထည့်သွင်းပြီးတော့လုပ်တဲ့ဟာကမြန်မာနိုင်ငံအချို့ရှာအာဏာအထက်မှာတော့ဖြစ်တယ်တော့ဖြစ်တယ်မူလားနောက်တော့မြန်မာနိုင်ငံအကျိုးစီးပွားကိုဟိုတကယ်တမ်းဟိုဆောင်ရွက်မဲ့ပုဂ္ဂိုလ်မျိုးဖြစ်တယ်မရှိဘူးကျွန်တော်တို့လည်းဥပဒေကွဲပါတယ်ကျွန်တော်ကလည်းဖုံးဖြတ်လို့မရနိုင်ပါဘူးဒါမှမဟုတ်အကောင်းဆုံးကတော့မြန်မာနိုင်ငံမှာရှိနေတဲ့ဒီမွတ်စလင်ဘာသာဝင်အခြေခဲတွေဂုဏ်သိက္ခာရှိတဲ့ပုဂ္ဂိုလ်တွေရခိုင်ဘက်ကလည်းဒီဒုတိယဘက်ကဂုဏ်သိက္ခာရှိတဲ့ပုဂ္ဂိုလ်တွေအပါအဝင်အလူခွေကော်မရှင်မျိုးအခါကပြောခဲ့သည်ရခိုင်မျိုးမျိုးအဖွဲ့ဥက္ကဋ္ဌကိုစသည်ပြောင်းလို့နေတဲ့သွားပြီးတော့ကျွန်တော်လေ့လာမယ်ဆိုရင်တော့ကျွန်တော်တို့ကဒီဘောမှာကျွန်တော်တို့အကြောင်းထုတ်ပြန်စရာအကြောင်းလည်းမရှိပါဘူးပြည်တွင်းရေးကမှဖြစ်တဲ့ကိစ္စတွေကိုပြည်တွင်းမှာနေနေတဲ့ပုဂ္ဂိုလ်တွေကပဲတိုင်းတူဖြည့်ရှင်းသင့်တယ်ဆိုတဲ့အယူအဆကကျွန်တော်တို့ဒါကိုကျွန်တော်ရှင်းလင်းတင်ထားတာပါ
ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်အပြင်လက်ဘရွန်နိုင်ငံယဉ်ကျေးမှုဝန်ကြီးဟောင်းဂါဆန်ဇလန်နဲ့ကုလသမဂ္ဂ EID ရဲ့အစီအစဉ်အထူးကြံပေးဗန်ဒန်အာဆန်တို့လည်းရခိုင်ပြည်နယ်အကြံပေးကော်မရှင်မှာပါဝင်ပြီးပြည်ရင်းကတော့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမြငင်းချဲမြစ်တာအဖွဲ့ကဦးရေလွင်ရခိုင်စာပေနဲ့ယဉ်ကျေးမှုအသင်းကဒေါ်စောခင်တင်စတဲ့သူတွေပါဝင်ပါတယ်။အစိုးရတဲ့အနေနဲ့ဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အနေနဲ့သူတို့ရဲ့တွေ့ရှိချက်တွေကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ကသတင်းမြန်မာအစိုးရထံကိုတင်ပြမှာဖြစ်ပါရဲ့ရှင်။